ခရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ခရင်မျိုးသားလူမျိုးရေးတပ် KNL PDF ဖူးပေါင်းတပ်ဖွဲ့တွေတိုက်ပွဲတွေဆက်ဖြစ်နေပြီးတော့မြောက်ပိုင်းအတွင်းမဲကနယ်ကျွော်ဘက်မှာစစ်ကောင်စီနဲ့နယ်ကြားဆောင် BGF တပ်တွေကဧပြီလ12ရက်နေ့ကဝင်ရောက်ပြီးမီးရှို့တာတွေပြုလုပ်ခဲ့ကြောင်းဖျားချောင်းပါဝင်နေ10ကနန်းလောက်ပျက်စီးသွားတယ်လို့ဒေတာကန်တွေကပြောဆိုပါတယ်ဒီတဲ့တဲ့ကို VOA သတင်းတောက်မတ်အေးအေးမှာကဆက်ပြောပြမှာပ
ါကရင်ပြည်နယ်မြဝတီခရိုင်အတွင်းကအတွင်းမဲကနယ်ကျေးရွာကိုမတ်လ25ရက်နေ့နောက်ပိုင်းကစပြီးနေ့စဉ်နီးပါးလက်နက်ကြီးနဲ့ပစ်ခတ်တာညဘက်တွေမှာလည်းလေချောင်းကနေဘုံကျဲတိုက်ခိုက်မှုတွေကိုစစ်ကောင်စီတပ်တွေနဲ့နေစားဆောင်တပ်တွေကလုပ်ခဲ့ပါတယ်ဧပြီလ17ရက်နေ့နဲ့12ရက်နေ့မှာတော့စစ်ကောင်စီနဲ့နေစားဆောင်တပ်ပူးပေါင်းရင်ရင်စစ်ကြောင်းတွေကရွာသားနေအိမ်တွေကိုမီးရှို့ဖျက်ဆီးတာတွေကြောင့်အရက်သားတွေရဲ့နေအိမ်10ခန်းလောက်နဲ့ခရီးရန်ဖျားကြောင်းတစ်ခုလည်းမီးလောင်ပျက်စီးသွားခဲ့တယ်ဆိုပြီးနေဆက်ကပြည်သူတို့ကပြောပြပါတယ
်။ပြင်းမကနေပါမြောက်ဒီမြင်းနဲ့ပြင်းမကနေဘက်မှာကြေးရွာကိုဝင်ပြီးတော့ PGA တွေ PGA စစ်ကြောင်းတွေတုံးကြောင်းတက်လာတယ်တက်လာပြီးတော့ခါကြွားတွေဝင်ပြီးမီးရှို့တယ်ဖျားကြောင်းတွေလည်းပါသွားတယ်မှာအိမ်ကျက်လာ30လောက်တော့ပါသွားတာမကနေမှာအဲ့ဒီပြရည်နေရဆိုပြီးတော့ပြရည်ရွာဆိုပြီးတော့သူတို့ဒွာဝင်စီးပြီးတော့မီးရှို့တာဟုတ်ကဲ့အဲ့နေကြောင်တက်ပြရည်အဲ့ဒီသူချစ်သူအဖွဲ့လေးသူချစ်သူအဖွဲ့အမတိုင်ရင်အဲ့စစ်တပ်နဲ့ပေါင်းပြီးတော့စစ်တပ်ကလည်းပါတယ်ပြရည်အဖွဲ့လည်းပါတယ်အဲ့လိုပေါ့နှစ်ဖက်ပေါင်းပြီးတော့သူတို့ဟိုစစ်ကြောင်ထိုးရမှာညာတိုင်းပြစ်တယ်ညာတိုင်းတဖုံဖုံတတိုင်းတိုင်းနဲ့ပြစ်နေတာပဲဘယ်အိုက်ဘယ်အိုက်ပြစ်နေလဲဆိုတော့အဲ့တပတ်ကလည်းလမ်းပြစ်နေအလုံးကြီးနေတာပဲ
ပြီးခဲ့တဲ့မတ်လ25ရက်နေ့ကနေစပြီးပူပေါင်းတပ်ဖွဲ့တွေဘက်ကမြောက်ရီကုံသွေးရေးစုံကိုတိုက်ခိုက်ပြီးကြတဲ့ကကုံသွေးရေးစုံရဲ့အနောက်ဘက်မက်ကနယ်ရွာဘက်ကိုစစ်ကောင်စီကဇက်တိုက်လက်နက်ကြီးနဲ့ပစ်ခတ်နေတာကြောင့်ဒေသခံတွေဟာအခုချိန်ထိစစ်ဘေးရှောင်နေရတာပါအခုအခါမှာတော့အတွင်းမက်ကနယ်ကျေးရွာအပါအဝင်အနီးတစ်ဝိုက်ကကျေးရွာတွေကလူတွေအလုံးပေါင်းရင်စစ်ဘေးရှောင်သူ2000ကျော်လောက်ရှိလာပြီဖြစ်ပါတယ်မက်ကနယ်ကျေးရွာသားကြီးပဲဆိုရင်လူဦးရေ1000ကျော်ရှိတယ်လို့လည်းဆိုပါတယ်
တကယ်ကြတာဒီပုံကြောင်းနဲ့တော်တော်များများဝင်ရောက်တက်ခုနေတာရှိတယ်။ဟောက်အဲ့ဒီရွာဘီနာပပဝင်းကျင်ရွာတွေပါလိုက်မှာအဲ့ဒီရွာက1000ကျော်လောက်တော့ရှိတယ်။
မက်ကနယ်ကျောက်တောင်ရွာမြဝတီမြင်းမီကုန်းကရင်နှစ်တစ်ကူးကွင်းဒေခေကော်ယာယီစစ်ဆောင်စခန်းနဲ့တင်ငန်းညီနောင်ရွာစစ်ဖုန်ကြီးကျောင်းတွေဘက်ကိုလည်းစစ်ဆောင်နေရတယ်လို့တချို့လည်းကြုံတိုးထီသွားပြီးနေထိုင်နေကြရပါတယ်။ဒီကနေ့တကြံအကျူနှစ်မှာလဲစစ်ကောင်စီတပ်တွေနဲ့ခရင်မျိုးသားလွတ်မြောက်ရေးချက် KNL PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတယ်လို့စစ်ကောင်စီတပ်နဲ့ BGF တပ်တွေကအာရှလမ်းမကြီးအတွင်းကွင်းကလေးမက်ကနယ်နေရာတွေဘက်ကိုစစ်ကြောင်းတွေထိုးလာပြီးတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်နှစ်ဖက်ထိခိုက်သေးဆုံးမှုတွေလည်းရှိနေတယ်ဆိုပြီးဒေသခံတွေကပြောပါတယ်ဒီသတင်းနဲ့ပတ်သက်လို့နှစ်ဖက်လုံးကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်